Welcome to the Voice of America in Burmese.
Minglaba shin. VOA American တိုင်းရဲ့2015ခုနှစ်စက်တင်ဘာလ24ရက်ကြာသပတေးနေ့ညနေပဲ6နာရီခွဲကနေ9နာရီထိစီစဉ်တွေကို American ပြည်သူမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖန်ယူနားဆင်နိုင်ကြပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျွန်မကခင်မြတ်သက်ပါ။ဒီညနေခင်းသတင်းတွေကိုကိုရနိုင်နဲ့အတူညင်ညာပေးပါပါ။အမေရိကန်နိုင်ငံကိုရောက်နေတဲ့ပုံရဟန်းမင်းကြီး Francis ဟာဒီကနေ့ကျတဲ့ပရင်းနေမှာအမေရိကန်လွှတ်တော်မှာမင်ကွန်းပြောကြားမှာဖြစ်ပါတယ်။ဒီကနေ့စတင်ကျင်းပတဲ့မွတ်စလင်တွေရဲ့အစ်ပွဲတော်နေ့မှာလူချင်းချင်းတက်နှင်းမိတဲ့အတွက်လူပေါင်း220လောက်သေဆုံးခဲ့ရပါတယ်။ထိုင်းနိုင်ငံမှာရှိနေတဲ့ Rohingya ဒုက္ခသည်29ယောက်ထဲက13ယောက်ကိုအမေရိကန်နိုင်ငံကိုပို့ဆောင်မှာဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမှတ်ခွန်ညွှန်
။ကောင်းပါပြီရှင်။အခုမနက်နားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းလွှာတွေထဲမှာတော့အရင်ဆုံးရွေးကောက်ပွဲကိုစောင့်ကြည့်ကြမယ့်ရန်ကုန်လူငယ်ကွန်ရက်ဖွဲ့ကဘာတွေဆောင်ရွက်ပေးမှာပါလဲ
။ဒီအဲ့ဒီမှာကျွန်တော်တို့ဆောင်မာတွေကဒီရွေးကောက်ပွဲဒီမေးအောင်လေ့လာစောင့်ကြည့်ရအပြင်ကိုဒီလူငယ်လာမဲပေးသူလူငယ်တွေပေါ့နော်သူတို့ရဲ့အမြင်တွေဘာတွေရှိလဲသူတို့ရဲ့အထွေး
မတင်စားရှင်လွတ်ရေးရပြပြချက်ကိုနားဆင်ကြမှာဖြစ်ပါတယ်။တခါတနိုင်ငံလုံးအပြည့်ရရေးညှိနှိုင်းနေချိန်နဲ့လက်မှတ်ထိုးပြီးချိန်ကာလတွေမှာအရက်ဖက်လူမှုအဖွဲ့အစည်းတွေပါဝင်လာရေးမော်လမြိုင်မှာဆွေးနွေးနေတဲ့အချိန်နေပြီးခဲ့တဲ့နှစ်ထိုင်းနိုင်ငံမှာလူသတ်မှုနဲ့ဆွဆွဲခန့်ဖန်စီခံထားရသူမြန်မာလူငယ်အလုပ်သမား2ဦးရဲ့အမှုသွားအမှုလာအချိန်နေတွေကိုလည်းနောက်ဆုံးသိထားရသမျှပြောပြပေးဖို့ရှိပါတယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုရနိုင်တို့ကကြေညာပေးကြပါမယ်ရှင်
American နိုင်ငံကိုရောက်နေတဲ့ပုံရဟန်းမင်းကြီး Francis ဟာဒီကနေ့ကျတဲ့ပရင်းနေမှာ American လွှတ်တော်မှာမင်ကွန်းပြောကြားမှာဖြစ်ပါတယ်။ပုံရဟန်းမင်းကြီးဟာမနေ့ကသူ့ရဲ့ပထမဆုံးဝိပုစုတောင်းပွဲကို Washington DC မြို့တော်မှာရှိတဲ့အမျိုးသားဖျားရှိခိုးကျောင်းမှာကျင်းပခဲ့တာပါ။ပုံရဟန်းမင်းကြီး Francis ဟာ American ပြည်ထောင်စုအနောက်ချမ်း California မှာခရီးအပသာစပြီးပြန်ပွားအောင်လုပ်ခဲ့တဲ့ Spain လူမျိုးသာသနာပြု Junipero Serra ကိုသူတော်စင်ဖြစ်နဲ့တင်မြှောက်တဲ့ပွဲကိုလည်းကြီးကြပ်သွားမှာဖြစ်ပါတယ်။American ပြည်ထောင်စုအနေနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာပြဿနာတွေရောပါစေရဲ့အတွက်ကူညီပြီးအမြန်အေးအေးယူဆောင်ရွက်ပေးဖို့လည်းမနေ့ကဗိုလ်တပ္ပုနယ်မှာရဟန်းမင်းကြီးကပန်ကြားခဲ့တာပါ။အင်ပီရောမှာမနေ့ကပုံရဟန်းမင်းကြီးကိုနှွေးထွေးစွာကြိုဆိုခဲ့တဲ့ American သမ္မတ Barack Obama က American နိုင်ငံသားတွေနဲ့တကွကမ္ဘာတဝန်းနေထိုင်သူအားလုံးကကိုယ်နေထိုင်တဲ့ကမ္ဘာကြီးကိုဝမ်းဝမ်းကာကွယ်ဖို့အတွက်ပြောကြားပြီးပုံရဟန်းမင်းကြီးရဲ့ပြောကြားချက်ကိုသဘောတူလက်ခံခဲ့ပါတယ်။မနေ့ကသမ္မတအင်မြူကနေအပူစော်ခံမှုထွက်လာတဲ့ပုံဟန်းမင်းကြီးကိုခန့်မှန်းချင်လူပေါင်း1000ခွဲကျော်လောက်ကကြိုဆိုနှုတ်ဆက်ခဲ့ကြတာပါ။ပုံဟန်းမင်းကြီးဟာ Washington DC ကနေ New York ကိုတွားရောက်မှာဖြစ်တယ်လို့သူ့ရဲ့6ရက်ကြာ American ခီးစဉ်အဆုံးသတ်ခင်တင်းင်းတွင်နေမှာတော့လူပေါင်းတန်းချီပြီးတက်ရောက်လာနိုင်တယ်လို့ခန့်မှန်းထားတဲ့ Philadelphia မြို့ကကမ္ဘာတဝန်းမိသားစုများတွေ့ဆုံရမှာပွဲမှာတရားဟောမှာဖြစ်ပါတယ်။တင်းင်းတွင်ညပိုင်းမှာတော့ပုံဟန်းမင်းကြီးဟာအီတလီနိုင်ငံရောမမြို့ကိုပြန်လည်ထွက်ခွာသွားမှာဖြစ်ပါတယ်။
အစ္စလာမ်ဘာဒဝင်းဒီနှစ်စဉ်ဖျားဖူးသွားတဲ့ဆော်ဒီအာရေဗျနိုင်ငံမက္ကာမြို့အပြင်ဘက်ကဟတ်ဖျားဖူးလာကြတဲ့လူအုပ်ကြီးတွေမှာအချင်းချင်းနင်းမိကြတာကြောင့်လူပေါင်း330ထက်မနည်းသေဆုံးပြီးတော့အနည်းဆုံး450လောက်ဒဏ်ရာရသွားပါတယ်။မွတ်စလင်တွေရဲ့အပွဲတော်မစခင်ဟတ်ဖျားဖူးတွေကအယူအယဒလေးအယလက်ခံထားတဲ့အယူအယမိစ္ဆာအဖြစ်သတ်မှတ်ထားတဲ့တိုင်တွေကိုခဲနဲ့ပစ်ပေါက်ကြတဲ့ဒီပွဲတော်ကိုမီနာမြို့မှာကျင်းပကြတာပေါ့ကျင်းပတာပါဒီမြို့ဟာမက္ကာမြို့နဲ့နှမိုင်အကွာလောက်မှာရှိပါတယ်။ဆော်ဒီအာရေဗျနိုင်ငံကာကွယ်ရေးဌာနကတော့ပြန်ကျင်းနေတဲ့ထိခိုက်ဒဏ်ရာရသူတွေနဲ့သူတို့တွေကိုခေတ္တရေးလုံသားတွေကကယ်တင်နေကြတာကို Twitter လူမှုကွန်ရက်ဆာမျက်နှာမှာပုံတွေနဲ့တကွာဖော်ပြထားပါတယ်။ဒီထဲမှာလူတယောက်ကိုအရေးပေါ်အသက်ရှူနည်းနဲ့စူးစမ်းပြီးကယ်တင်ပေးနေတဲ့ပုံတစ်ခုလည်းပါပါတယ်။ငါရဲ့တာကျင်းပခဲ့တဲ့ဒီပွဲဟာလှုပ်ရှားသွားလာနိုင်တဲ့အစ္စလမ်ဘာသာဝင်တွေအဖို့တသက်မှာတစ်ခါလာရောက်ဖို့လည်းအရေးကြီးပါတယ်။ငါရဲ့ကြချင်းပါပြီးတော့လူတန်းနဲ့ချီလာရောက်တဲ့ဟတ်ဖျားဘူးပွဲတော်မှာလွန်ခဲ့တဲ့25နှစ်အတွင်းဖျားဘူးအချင်းချင်းနင်းပြီးလို့တေဆုံးတာဒီမကြာဖြစ်ပွားလေရှိပါတယ်အခုနှစ်မှာတော့ဟတ်ဖျားဘူးနှစ်တန်းကျော်လာရောက်ခဲ့ကြပါတယ်1990ခုနှစ်တုန်းကလည်းမီနာမျိုးမှာပဲအချင်းချင်းနင်းပြီးတဲ့အတွက်လူ1400ထက်မနည်းတေဆုံးခဲ့ပါတယ်1994 2004နဲ့2006ခုနှစ်တွေအတွင်းနှစ်စဉ်ဖျားဘူးပေါင်း200ကျော်တေဆုံးခဲ့ပါတယ်ဒီလားအစောပိုင်းမှာတော့မက္ကာမြို့ကပလီကျောင်းတစ်ခုတွင်ဆောက်လုပ်ရေးကရိန်းကြီးတစ်ခုပြုတ်ကျခဲ့တာကြောင့်လူပေါင်း109ထက်မနည်းသေဆုံးပြီး400ကျော်ဒဏ်ရာရသွားခဲ့ပါတယ်ခင်ဗျာ
။ရီမင်မြို့တော်ဆားနာကပလီဝူကျောင်းတစ်ခုမှာဒီနေ့ချက်တပရင်းနေမှာအသေးခံဘုံခွဲသမားနှစ်ဦးရဲ့ဘုံဖောက်ခွဲတိုက်ခိုက်မှုကြောင့်မွတ်စလင်တွေရဲ့အစ်ပွဲတော်အဆ နှစ်ဝစ်ပြုတ်ဆူတောင်းဖွဲ့ကိုတက်ရောက်လာသူအနည်းဆုံး25ယောက်တိစုံခဲ့ရပါတယ်ပြီးခဲ့တဲ့နှစ်ကတည်းကရှီယာမွတ်စလင်တွေထိန်းချုပ်ထားတဲ့ဆာနာကဘလင်ဝတ်ကျောင်းမှာဘုံခွဲအတိုက်ခိုက်ခံရတာဖြစ်ပြီးအခုထိဘယ်ဖွဲ့စည်းကလှုပ်ဆောင်နေဆိုတာကိုမသိရသေးပါဘူးမကြခင်လတွေအတွင်းယေမန်နိုင်ငံမှာရှီယာတွေကိုလက်မခံတဲ့ဆူနီ IS အစ္စလာမ်စစ်တွေးကြောအဖွဲ့ကဆာနာကလူများပြားတိစုံခဲ့တဲ့ဘုံခွဲမှုအပအဝင်တိုက်ခိုက်မှုတွေကိုမကြခဏလှုပ်လို့ရှိတာပါယေမန်နိုင်ငံမှာဟူသီတပုံတွေနဲ့တမရအဗ်ဒူရာဘူမန်ဆာဟာဒီတို့အစိုးရတို့ကြားပဋိပက္ခတွေနဲ့ပြဿနာတွေဖြစ်နေချိန်မှာဒီစစ်သွေးကြော်တွေကြောင့်ပိုးပြီးရှုပ်ထွေးလာခဲ့တဲ့ပြင်အဲ့ဒီမှာအာရေဗျကျွန်းဆွယ်ကအယ်ကိုင်ဒါအဖွဲ့တွေပါတွေ့နေရတာဖြစ်ပါတယ်။ဒါကြောင့်ပြီးခဲ့တဲ့နှစ်တုန်းကလူပေါင်း 4,500 ကျော်တေဆုံးခဲ့ရတယ်လို့လူသားချင်းစာနာမှုဆိုင်ရာအကူအညီလွှတ်နေသူလည်းအများပြားရှိနေတာပါ။သမရဟာဒီဟာစာနာကလည်းယေမန်တောင်ပိုင်းအေဒန်စိတ်ကမ်းမြို့ကိုထွက်ပြေးခဲ့ရတာဖြစ်ပြီးနောက်ပိုင်းမှာဆော်ဒီအာရေဗျနိုင်ငံထိရောက်သွားတာပါ။အခုသူ့အစိုးရအဖွဲ့ကိုလိုလားတဲ့တပ်ဖွဲ့တွေကဆော်ဒီဥဆောင်တဲ့လေကြောင်းအကူအညီတွေနဲ့ဟူသီသဘုံတွေကိုမောင်းထုတ်နိုင်ခဲ့တာမို့ဒီအင်ကာနီကတော့အီရင်ကိုပြန်လာခဲ့တာဖြစ်ပါတယ
်။အီဂျစ်နိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားတဲ့ Al Jazeera သတင်းတောက်နှစ်ယောက်ကိုဒါဇင်နဲ့ချီတဲ့တခြားအကျဉ်းသားတွေနဲ့အတူအီဂျစ်သမ္မတ Abdel Fattah El-Sisi ရဲ့လူငင်းချမ်းသာကွန်းနဲ့ခြားသာပရင်းတွေကလွတ်ပေးလိုက်ပါတယ်။ဒီသတင်းတောက်တွေကိုသတင်းမမှန်မကန်ရေးသားမှုနဲ့ဖမ်းဆီးထိန်းသိမ်းခဲ့တာပါ။သူတို့ကျူးလွန်ခဲ့ခြင်းမရှိတဲ့အမှုနဲ့နှစ်နှစ်အတွင်းနှစ်ကြိမ်ထိန်းသိမ်းခံခဲ့ရသလိုဒီမှုနဲ့ပတ်သက်လို့ထောင်ထဲမှာတခြားအကျဉ်းသားတွေလည်းရှိနေသေးတယ်လို့ထောင်ကလွတ်လာတဲ့သတင်းတောက်ဟောင်းမိုဟာမက်ဖေမီကပြောပါတယ်အီဂျစ်နိုင်ငံကမတရားသိမ်းပညာခံလိုက်ရတဲ့မွတ်စလင်ကြီးကိုများအဖွဲ့ကိုထောက်ခံတဲ့သတင်းရေးသားမှုနဲ့ဖာမီနဲ့မိုဟာမက်တို့ကိုဩဂတ်လတုန်းက1300ပြည်တန်ချမှတ်ခဲ့တာပါဩစတြေးလျနိုင်ငံသားတယောက်ဖြစ်တဲ့သတင်းတောက်ပီတာဂရက်စ်ကိုလည်းအစီရင်ချက်ချခဲ့ပေမဲ့သူ့ကိုအီဂျစ်နိုင်ငံကနေဒီနေ့အစောပိုင်းတုန်းကပဲပြည်နယ်နံပေးလိုက်တာပါလူငင်းချမ်းသာကွင်းပေးလိုက်တဲ့အထက်မှာသူပါသလားဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ
ရွေမေးကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ရင်ဝေအမေရိကန်တန်ညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဒုက္ခသည်ပေါင်း132,000ကိုအချိုးကျလက်ခံမယ်လို့ဥရောပကသဘောတူညီလိုက်တာဟာညှဉ်းညွတ်မှုရဲ့ပြယုဖြစ်ပြီးဒါဟာပရမအစင်သာရှိသေးတယ်လို့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကယ်ကဂျာမနီနိုင်ငံပြည်နယ်16ခုကအုပ်ချုပ်ရေးမှုတွေကိုပြောပါတယ်။ဒီချိန်နဲ့ပတ်သက်ပြီးဥရောပအနေနဲ့လှုပ်ရှားရေးအများကြီးရှိသေးတယ်လို့ဒီကနေ့ဂျက်တပရင်းနဲ့ဘာလင်အစည်းအဝေးတစ်ခုမှာပြောတာပါ။ဆီးရီးယားကအကြမ်းဖက်မှုတွေကြောင့်နေရဆန့်ခွာထွက်ပြေးနေရသူတွေအတွက်အမေရိကန်ရုရှားနဲ့အရှေ့လဲပိုင်းအကူအညီတွေနဲ့တာဖြည့်ရှင်းနိုင်မယ်လို့ပြောပါတယ်။ဥရောပသမဂ္ဂခေါင်းဆောင်တွေကဆီးရီးယားနာကဒုက္ခသည်စခန်းတွေမှာကူညီပေးနေတဲ့အပြည်ပြည်ဆိုင်ရာလူမှုကူညီရေးအေဂျင်စီတွေကိုအမေရိကန်ဒေါ်လာ1.1 billion ပေးဖို့မနေ့ကသဘောတူလိုက်တာပါ။ဘယ်ဂျီယမ်နိုင်ငံဘရပ်ဆဲလ်မှာချင်းပါတဲ့ရေပေါ်ထိပ်သီးညီလာခံအပြီးဂျက်တပရင်းနဲ့အစောပိုင်းမှာတော့ဆီးရီးယားကစစ်ပြေးဒုက္ခသည်ပေါင်းတန်းနဲ့ချီပြီးလက်ခံထားတဲ့လေဗနွန်ဂျော်ဒန်နဲ့တူရကီနိုင်ငံတွေကိုအကူအညီတွေထပ်တိုးပေးသွားမယ်လို့ဥရောပနိုင်ငံ28နိုင်ငံခေါင်းဆောင်တွေသဘောတူခဲ့ကြောင်းဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ဒ်ထရပ်ကကြေညာချက်ထည့်ထုတ်ပြန်ပါတယ်။ဆလိုဗေးကီးယားကတော့ဘယ်ဒုက္ခတွေကိုမှလက်ခံသွားမှာမဟုတ်ဘူးလို့ပြောသလိုဟန်ဂေရီဝန်ကြီးချုပ်ဗစ်တာအော်ဘန်ကလည်းအင်္ဂလန်မာကယ်ရဲ့ဒုက္ခတွေအချို့ကျလက်ခံရင်ထောက်ခံပြောဆိုမှုအတွက်ဝေဖန်လိုက်ပါတယ်။
တရုတ်သမ္မတရှီဂျင်ပင်ဟာအမေရိကန်နဲ့တရုတ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုရဲ့အရေးပါပုံတွေကိုနှစ်ရက်ကြာကနဦးဆွေးနွေးခဲ့ပြီးတဲ့နောက်အမေရိကန်သမ္မတဘရက်အိုဘားမားနဲ့တွေ့ဆုံပြီးစိုက်ဘာအင်တာနက်တိုက်ခိုက်မှုလူခွင့်ရေးစီးပွားရေးတောင်တရုတ်ပင်လယ်အတွင်းကနယ်မြေပိုင်ဆိုင်မှုငြင်းပွားနေတဲ့ကိစ္စအပေါ်ဝင်ခက်ခဲတဲ့ကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်ဝါရှင်တန်ကိုဒီကနေ့ကြာသပတေးနေ့မှာလာရောက်မှာဖြစ်ပါတယ်။တရုတ်နိုင်ငံအနေနဲ့စိုက်ဘာအင်တာနက်တိုက်ခိုက်မှုတွေကိုကာကွယ်ဖို့အတွက်အမေရိကန်နဲ့ပူးပေါင်းဆောင်ရွက်မှုတွေပို့ပြီးလှုပ်သွားဖို့လမ်းဖွင့်ထားကြောင်းဒါ့အပြင်တရုတ်နိုင်ငံကိုယ်တိုင်ကအင်တာနက်တိုက်ခိုက်မှုတွေကိုခံရပြီးဒီလိုကိစ္စတွေကိုဘယ်တော့မှမကျူးလွန်ဘူးလို့တရုတ်သမ္မတရှီကအင်္ဂါနေ့ကပြောကြားခဲ့ပါတယ်။သမ္မတအိုဘားမားကတော့ဒီတိုက်ခိုက်မှုတွေကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်အနေနဲ့တရုတ်နိုင်ငံအပေါ်တန်ခတ်ပိတ်ဆို့မှုတွေလုပ်ဖို့စဉ်းစားနေတယ်လို့ပြောလိုက်ပြီးတရုတ်သမ္မတရှီဂျင်ပင်နဲ့တွေ့တဲ့အခါမှာဒီကိစ္စကိုအဓိကထားဆွေးနွေးသွားမှာဖြစ်တယ်လို့လည်းပြောပါတယ်။တရုတ်သမ္မတရှီဟာဗုဒ္ဓဟူးနေ့ကတော့အမေရိကန်ရဲ့ထိပ်တန်းနည်းပညာကုမ္ပဏီတချို့ဖြစ်တဲ့ Amazon, Apple, Microsoft, Boeing နဲ့ Facebook ကုမ္ပဏီခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတော့ညာနာမူပိုင်ခွင့်တိုးတက်လာအောင်နဲ့တရုတ်နိုင်ငံမှာနိုင်ငံခြားကုမ္ပဏီတွေစီးပွားရေးလုပ်ရတာလွယ်ကူအောင်လုပ်သွားဖို့တန်ဋိဌာန်ချမှတ်ထားတယ်ဆိုပြီးအာမခံခဲ့ပါတယ်။ဒါ့အပြင် Boeing American လေယာဉ်ကုမ္ပဏီစီကနေလည်းအစည်း300ဝယ်ယူဖို့တရုတ်ကုမ္ပဏီတွေကသဘောတူညီခဲ့တယ်လို့ Boeing နဲ့ Mr. Xi Jinping တို့ကကြေညာခဲ့ပါတယ်။ အမေရိကန်နဲ့တရုတ်ခေါင်းဆောင်တို့ဦးဟာဂျာတာဘရီနဲ့နောက်ပိုင်းမှာတရားတွေ့ဆုံမှာဖြစ်ပြီးတွေ့ဆုံပြီးညစာစားမှာဖြစ်ပြီးတော့အဲ့နောက်တောက်ကြနေမှာတော့အင်ဗီရိုမှာတရားဝင်လက်ခံကျူးလွန်သွားမှာဖြစ်ပါတယ်ခင်ဗျာ
မချာသေးခင်ကဇက်တိုက်ဆိုလိုကွန်ပျူတာဆိုင်ဘာတိုက်ခိုက်မှုတွေခံခဲ့ရတယ်အမေရိကန်ဆိုအဝန်တန်းကိုရေးချက်လက်စီမံခံကွက်မှုရုံ OPM ကထုတ်ပြန်ကြရတန်းနဲ့ချီတဲ့ဝန်ထမ်းတွေရဲ့ကိုရေးချက်တွေကိုခိုးယူခဲ့တဲ့ hacker ကသူတို့ငိုထင်တာတဲ့ပို့ပြီးလက်ဝေးအမှတ်တမ်းတွေကိုရသွားတယ်လို့ဖော်ပြပါတယ်နောက်ထပ်စုံစမ်းမှုတွေလုပ်ခဲ့ရမှာအတိုက်ခိုက်ခံရမှုတွေကလည်းလက်ဝေးအမှတ်တမ်းပေါင်း 5.6 တန်းလောက်အခိုးခံရတောင်းတွေ့ရတာမို့အရင်ကထင်ထားတဲ့9ဆကျော်များနေတယ်လို့မနေ့ကအကြေညာချက်ထုတ်ပြန်ပါတယ
်ထိုင်းနိုင်ငံမှာလူကုန်ကူးခံရတဲ့ Ranger Muslim တွေကိုအမေရိကန်ပါဝင်နိုင်ငံအတော်များများကိုပို့ဆောင်သွားဖို့ပြင်ဆင်နေတယ်လို့ထိုင်းနိုင်ငံကပြောလိုက်ပါတယ်ထိုင်းလူဝင်မှုဖွံ့ဖြိုးရေးနဲ့လုံခြုံရေးဝန်ကြီးကဘန်ကောက်မြို့မြောက်ဖက်ပတုံထာနီခရိုင်မှာရှိတဲ့ဒုက္ခသည်စခန်းကလူကုန်ကူးခံရတဲ့ Ranger Muslim တွေနဲ့တွေကို It a half way တော့နေဖြစ်တဲ့ September 24ရက်နေ့ကတွေ့ဆုံခဲ့ပါတယ်အဲဒီစခန်းမှာအခုလက်ရှိအားဖြင့် Ranger ဒုက္ခသည်29ယောက်ရှိပြီးအဲဒီက73ယောက်ကိုအမေရိကန်ပြည်ထောင်စုကိုပို့မှာဖြစ်တယ်လို့ထိုင်းဝန်ကြီးအဒိုးကပြောလိုက်ပါတယ်ခင်ဗျာ
နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရန်နိုင်တို့ကြီးညာပေးခဲ့ကြတာပါအခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေစက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်လာမယ့်နိုဝင်ဘာလရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိစေဖို့အတွက်ပြည်တွင်းပြည်ပအဖွဲ့အစည်းတွေအတော်များများကရွေးကောက်ပွဲစောင့်ကြည့်လေ့လာဖို့ပြင်ဆင်နေကြတဲ့အထက်လူငယ်အဖွဲ့အစည်းတွေလည်းပါဝင်လာနေပါတယ်လူငယ်တွေကြားရွေးကောက်ပွဲနဲ့ပတ်သက်တဲ့အသိပညာပေးမှုအားနည်းခဲ့တဲ့အတွက်ရွေးကောက်ပွဲစောင့်ကြည့်မှုတွေမှာလည်းလူငယ်အများစုရဲ့စိတ်ပါဝင်စားမှုရဖို့ခက်ခဲနေတော့မယ်လို့ဥဆောင်ကြိုးပမ်းနေသူတချို့ကပြောပါတယ်လူငယ်တွေအနေနဲ့လာမယ့်ရွေးကောက်ပွဲစောင့်ကြည့်ရေးမှာဘလောက်ထိအရေးထိရောက်ရောက်ပါဝင်ဆောင်ရွက်နိုင်မလဲဆိုတာကိုတော့မက်ခင်ဖြူတွေကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
တနင်္ဂနွေဆိုင်ရာလူငယ်ရဲ့ပူပေါင်းပါဝင်မှုနဲ့လာမယ့်နိုဝင်ဘာလရွေးကောက်ပွဲလွတ်လပ်ပြီးတရားမျှတစေဖို့အတွက်ရွေးကောက်ပွဲစောင့်ကြည့်လေ့လာမှုတွေလုပ်သွားဖို့အမျိုးသားလူငယ်ကွန်ဂရက်ကကြိုးပမ်းနေတာဖြစ်ပါတယ်။မြန်မာနိုင်ငံတဝန်းကအသက်18နှစ်ကနေ35နှစ်ကြားလူငယ်တွေကိုရွေးကောက်ပွဲအသိပညာဖြန့်ဝေတဲ့လုပ်ငန်းတွေနဲ့ရွေးကောက်ပွဲစောင့်ကြည့်မှုတွေမှာပါဝင်လာအောင်အမျိုးသားကွန်ဂရက်အဖွဲ့ဝင်ဖြစ်တဲ့ရန်ကုန်လူငယ်ကွန်ရက်ကလည်းလက်တလုံးမှာလူငယ်စေတနာဝန်ထမ်းတွေကိုဖိတ်ခေါ်နေပြီးတော့ရွေးကောက်ပွဲနေ့မှာစောင့်ကြည့်မှုတွေလုပ်သွားဖို့ပြင်ဆင်နေတယ်လို့ရန်ကုန်လူငယ်ကွန်ရက်ကတာဝန်ခံတဦးဖြစ်တဲ့မတ်တင်စာရှင်လက်ကြီးကပြောပါတယ်
ကျမတို့အဓိကလုပ်မဲ့ project ကဒီရွေးကောက်ပွဲလုပ်မဲ့နေ့မှာအဓိကလေ့လာဆန်းစစ်မှာဖြစ်တယ်ပြီးတော့အဲ့ဒီမှာကျမတို့လုပ်ဆောင်မာတွေကဒီရွေးကောက်ပွဲဒီမဲအောင်လေ့လာဆောင်ကြည့်တာအပြင်ကိုဒီလူငယ်လာမဲပေးသူလူငယ်တွေပေါ့နော်သူတို့ရဲ့အမြင်တွေဘာတွေရှိလဲသူတို့ရဲ့အတွေးတွေကဘယ်လိုမျိုးတွေရှိလဲသူတို့ဘာကြောင့်လာပေးရလဲစသဖြင့်ဒီလိုစစ်တမ်းမျိုးတွေလည်းပူးပေါင်းပါဝင်သွားမှာဖြစ်တဲ့အတွက်ကြောင့်မလို့ဒါလူငယ်တွေကိုအခြေပြုပြီးတော့လုပ်တာမျိုးဖြစ်တယ်ကျမတို့တင်နန်းတွေလည်းပေးပွားဖို့တွေရှိရဲနောက်ပါဝင်လာမဲ့လူငယ်တွေကိုလည်းကျမတို့ကနောက်ပိုင်းနေ့မှာကျမတို့ရဲ့အစီအစဉ်လေးနောက်ပိုင်းကျမတို့ရဲ့လှူရှားမှုတွေမှာလည်းဆက်လက်ပြီးတော့ထိတ်ခေါ်သွားမှာပေါ့နော
်ဟုတ်ကဲ့အခုဒီစေတနာဝန်ထမ်းလာလုပ်မဲ့လူငယ်တွေသူတို့ရဲ့ဒီ capacity ပိုင်းပေါ့နော်သူတို့အရင်အနေနဲ့တကယ်ဒီရွေးကောက်ပွဲမှာထိထိရောက်ရောက်စောင့်ကြည့်နိုင်တဲ့အနေအထားမျိုးဖြစ်အောင်သူတို့ရဲ့ဒီစွမ်းရည်အပိုင်းကိုဘယ်လိုမျိုးမြင့်တင်ပေးမှလဲရှင်တကယ်ရောသူတို့ကထိထိရောက်ရောက်စောင့်ကြည့်နိုင်တဲ့သူတွေဖြစ်လာအောင်လို့ဘယ်လိုလုပ်ပေးနိုင်မှာလဲ
အာကျွန်တော်ဒီ NYC ဘာ National Youth Congress ကအဓိကတင်နန်းနေပေးသွားဖို့ရှိပါတယ်။အဲတော့ရန်ကုန် Youth Network ဒီကွန်ရက်ကနေရန်ကုန် Youth ကွန်ရက်ကနေအဲကျွန်တော်ဒီထွက်လာတဲ့လူငယ်တွေကလည်းအဲ့ NYC ကလုပ်တဲ့တင်နန်းတွေမှာတွားရောက်ပြီးတက်ရောက်မယ်။ပြီးတော့ဟိုဒီတင်နန်းတွေကနေပေးလာတဲ့တင်နန်းပေါ့နော်ဒီဟိုဒီ checklist ဆိုလို့ခေါ်တဲ့ဒီ form တွေပေါ့ဒီဘလို့အချက်လက်တွေကိုအဓိကထားပြီးလေ့လာစောင့်ကြည့်ရမလဲ။အာဘလို့အချက်လက်တွေသတိထားရမလဲ။ဘာတွေမကျင့်အောင်လုပ်ဆောင်ရမလဲ။စသဖြင့်အသေးစိတ်အချက်လက်တွေကကျွန်တော်တင်နန်းတွေမှာအဓိကပို့ချသွားမှာပေါ့နော်
။တင်နန်းပေးရတဲ့သူတွေကရောဘလူတွေကလာပြီးတော့တင်နန်းပေးมาပါလေ
ဟုတ်မနိုင်တော့ကျမတို့ဒီ NYC ကဒီရရှိတဲ့ဒီ project ကို National Democratic Institute လို့ခေါ်တဲ့ဒီ American ခြေစားဒီရေကောက်ပွဲဆိုင်ရာအသိပညာပေးပေါ့နော်လုပ်တဲ့ဒီ project ကနေထောက်ပံ့ငွေရရှိထားတာဖြစ်သလိုဒီဤပညာပိုင်းနေလည်းအများကြီးနိုင်ငံတကာကျွမ်းကျင်ပညာရှင်တွေကြီးကနေဤပညာပိုင်းအကူအညီလည်းအများကြီးရထားပါတယ်ဆိုတော့အဲ့ဒါတွေနဲ့ချိတ်ဆက်ပြီးတော့မြန်မာနိုင်ငံရဲ့ဟိုအသင့်တော်ဆုံးအခြေအနေနောက်လူငယ်တွေအတွက်ကိုရင်းနှီးကြွားမှုမှုအကောင်းဆုံးအခြေအနေကိုကျမတို့ဖန်တီးပြီးတော့လုပ်ရမယ်လို့မြင်ပါတယ်အဲ့လိုလုပ်ဖို့လည်းဒီရင်းအခြေအနေပေါ့အခြေခံပြီးတော့နိုင်ငံတကာကဒီဤပညာတွေနဲ့ပေါင်းစပ်ပြီးတော့အကောင်းဆုံးလူငယ်တွေပေါ့နော်ဟို data အချက်လက်အတိအကျကြတာနဲ့ခိုင်ခိုင်မာမာအချက်လက်တွေကိုမြန်မြန်ဆန်ဆန်နဲ့ရရှိလာအောင်ဒီစနစ်တွေအများကြီးတုံ့သွားဖို့ရှိပါတယ်ရှင်
ရွေးကောက်ပွဲမှာတရားဝင်စောင့်ကြည့်လေ့လာခွင့်ရဖို့အတွက်ဒီသက်ဆိုင်ရာအဖွဲ့အစည်းတွေစီကနေပြီးတော့တရားဝင်ခွင့်ပြုချက်ရရထားပါသလား
ကျမတို့ဒီ ဒီလိုဤကောက်ပွဲကော်မရှင်စီကနေတရားဝင်စာပေါ့နော်ဒီရေဂျစ်တာစာလက်ရထားတဲ့အိစာနဲ့အခြေခံပြီးကျွန်တော်တို့ဒီကိုယ်ရတိုင်းဒေသကြီးအလိုက်မှာလွတ်လပ်သွားနေပြီးကောက်ပွဲဆောင်ကြည့်လေးလာမှုရဖို့အတွက်ကိုကျွန်တော်တည်ချောင်းလုပ်ကြပါတယ်အခုလက်ရှိအခက်အခဲတွေရင်ဆိုင်နေရတာပါလေရှိပါလေလက်ရှိအခက်အခဲကတော့ဟို
လူငယ်တွေကြားထဲမှာပေါ့နော်ဒီရေကောက်ပွဲစောင့်ကြည့်လာရဲဆိုတာကသူတို့ကောင်းထဲမှာအလောက်ကြီးရေးကြည့်လို့မခံစားနေရဘူးပေါ့နော်ကျွန်တော်ကပို့ဆိုးတာကလူအလုံးကိုခေါ်တာမဟုတ်ဘဲနဲ့အသက်အရွယ်ကန့်သတ်ပြီးခေါ်တာဖြစ်တယ်စုံစမ်းကားနဲ့အောက်ကိုပဲကျွန်တော်တို့ဖွဲ့နေတဲ့ပူးပေါင်းခေါ်တာဖြစ်တော့ပို့ပြီးတော့ခက်ခဲတယ်ပေါ့နော်။ဆောင်မွေးတွေရှိကြတယ်တချို့လူငယ်တွေဆိုလည်းတိတ
ာပြီးရဲ့အဖြစ်အဆင့်ကိုအရင်တွားရတဲ့သဘောဖြစ်နေတယ်။အဲ့ဒါပြီးတော့မှကို project တွေမှာပါဝင်လာဖို့ကြိုးစားရတဲ့ပုံစံဖြစ်နေပေါ့နော်။ဆိုတော့အဲ့ဒီပိုင်းတော့နည်းနည်းခက်ခဲတယ်။လူငယ်တွေရဖို့အတွက်လည်းအချိန်ကြီးအများကြီးကြိုးစားနေရပါတယ်လို့
မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုအကဲဆမ်းမဲ့နိုဝင်ဘာလရွေးကောက်ပွဲကိုအများကအာရုံချနေကဲစောင့်ကြည့်နေကြတာပါ။ရွေးကောက်ပွဲကိုစောင့်ကြည့်နိုင်ဖို့ပြည်တွင်းဖွဲ့စည်းတွေတော်များများကပြင်ဆင်နေကြသလိုနိုင်ငံတကာကလေ့လာစောင့်ကြည့်သူတွေအနေနဲ့ကတော့အမေရိကန်အခြေစိုက်ကာတာစင်တာအဖွဲ့ကြီးနဲ့ဥရောပသမဂ္ဂအဖွဲ့နှစ်ခုကိုပဲမြန်မာအစိုးရကတရားဝင်ဖိတ်ခေါ်ထားတာရှိပါရဲ့ရှင
်။ရရှိမြတ်မြအခုဒီနိုဝင်ဘာမှာကျင်းပမယ့်ထူးထူးရွေးကောက်ပွဲနဲ့ပတ်သက်လို့ရလာမယ့်ရလဒ်ပေါ်မှာလေးစားလက်ခံမယ်လို့တက်မတော်ကောက်ွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောဆိုခဲ့မှုပါတယ်။ဒါပေမဲ့လည်းတက်မတော်သားတွေဆန္ဒမဲပေးမယ်ဆိုလို့ရှိရင်ကောက်ွယ်အမြင်ရှိသူတွေနောက်တက်မတော်နားလည်မှုရှိသူကိုအခြေခံထားပြီးတော့စဉ်းစားကြဖို့ဆိုပြီးတော့ဒီကောက်ွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကကြားပြည်နယ်ခီးစဉ်တစ်ခုအတွင်းမှာပြောဆိုသွားပါတယ်။အခုလိုပြောဆိုချက်ဟာလွတ်လပ်မျှတတဲ့ရွေးကောက်ပွဲပေါ်မှာဘလောက်ထိသက်ရောက်မှုရှိလာနိုင်ပါလဲ။စစ်တပ်အနေနဲ့လက်ရှိရွေးကောက်ပွဲမှာမှန်မှန်ကန်ကန်ရပ်တည်ပြီးတော့ကြားနေမယ်လို့ယူဆပွဲရှိပါလားဒီကြောင့်ကိုလာမယ့်စနေညပိုင်းတည်းလေးလိုက်စီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်မြလို့ရတဲ့သတင်းရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလို့ရာကိုမြင်မြလို့ရာတွေကိုစာနဲ့ဖြစ်စီအတန်းဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမယ့်သတင်းရှင်တွေကို VOA ကကျေးဇူးတင်ပါတယ်ခင်ဗျာ
။ VOA American တန်ရဲ့တိုက်ရိုက်လေလိုင်းစီစဉ်တွေကိုအင်ကာနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင်။တိုက်ရိုက်လေလိုင်းဆွေးနွေးကအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုသတင်းလွှာတွေကိုဆက်ပါအောင်မယ်။မြမအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားပြက်ခတ်ရက်စဲရေးဆွေးနွေးစဉ်ကာလနဲ့လက်မှတ်ရေးထိုးပြီးအလွန်ကာလတွေမှာအရက်ဖက်လူမှုအဖွဲ့အစည်းတွေပါဝင်နိုင်ရေးအတွက်ပထမဆုံးအကြိမ်မြန်မာနိုင်ငံအရှိတောင်ဒေသအရက်ဖက်လူမှုအဖွဲ့အစည်းများငြိမ်းချမ်းရေးညီလာခံတရက်ကိုမွန်ပြည်နယ်မော်လမြိုင်မြို့မှာကျင်းပနေပါတယ်။ဒီညီလာခံကနေငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအရက်ဖက်အဖွဲ့အစည်းတွေကပါဝင်ဆောင်ရွက်ပေးနိုင်မဲ့အခမ်းကဏ္ဍတွေကိုဆွေးနွေးခဲ့ကြသလိုဒီလိုပါဝင်လာမှုအပေါ်မှာလည်းနိုင်ငံရေးအဖွဲ့အစည်းတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကကောင်းတဲ့အလားအလာတစ်ခုအဖြစ်ရှုမြင်ကြပါတယ်။အကြောင်းဆုံးလင်းကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။မွန်ပြည်နယ်မော်လမြိုင်မြို့မှာကျင်းပခဲ့တဲ့ပရမဆုံးကြိမ်မြန်မာနိုင်ငံရှေ့တောင်ဒေသအရက်ဖက်လူမှုအဖွဲ့အစည်းများငြိမ်းချမ်းရေးညီလာခံရဲ့ဆုံးဖြတ်ချက်အခြေအနေနဲ့ပတ်သက်လို့ညီလာခံကျင်းပရေးဥဆောင်ကော်မတီညှိနှိုင်းရေးမှူးမင်းအောင်ထူးကအခုလိုပြောပါရယ်
။ဒီငြိမ်းချမ်းရေးဖြစ်စဉ်နဲ့ဒီအကြိမ်မပေါ်မှာဖြစ်လာမဲ့ဒီပြည်ခေတ်ရေးဆက်ဆံရေးကဏ္ဍမှာဆိုရင်အရက်ဘာတွေဘယ်လိုလုပ်တော့ပါဝင်နိုင်မလဲဘယ်လိုကူညီနိုင်မလဲ။အခုတော့လည်းဒီငြိမ်းချမ်းဖြစ်စဉ်နဲ့ဒီကြီးစားဒီစီမံကိန်းတွေပေါ့လေ။အဲ့ဒါနဲ့ဆက်ပြီးတော့ဒီလူမှုရေးအဖြစ်ကင်းနာမှုတွေနောက်ပြီးတော့ဒီငြိမ်းချမ်းရေးနဲ့ရှိနေတဲ့ဒီကဏ္ဍတွေပေါ့လေအများကြီးတော့ဆွေးနွေးခဲ့တာပေါ့။အစီချိုးချင်းချိုးချင်းကဒါကတော့အချိန်ကိုမူတည်ပြီးတော့လည်းပဲမချိုးရင်လည်းအဲ့ဒီပုံစံတွေကလုပ်နေရတဲ့ကဏ္ဍတွေရှိတယ်။ချိုးမယ်ဆိုရင်လည်းလုပ်နေရတဲ့ကဏ္ဍတွေရှိတယ်ပေါ့နော်။ဒီ NCE ကလည်းပဲဘယ်လိုတိုင်းကြပြီးလဲချိုးမယ်မချိုးဘူးဆိုတာကလည်းဒါကိုင်းကိုင်းအချိန်ကိုမှမူတည်တယ်ပေါ့လေ။ဒါပေမဲ့လည်းအဲ့ဒီပုံစံတွေနဲ့တော့ဒီငြိမ်းချမ်းရေးဖြစ်စဉ်မှာကိုယ်ဘယ်လိုကဏ္ဍမျိုးတွေပါဝင်နိုင်လဲပေါ့နော်။ဘယ်လိုအချိန်တွေမှာဘယ်လိုပါဝင်နိုင်လဲဆိုတော့ကျွန်တော်တို့ရှိတဲ့ capacity ကိုယ်ရဲ့လုပ်နိုင်တဲ့ဒီအတိုင်းအတာဟောကိုယ်လုံးတို့လိုအပ်တဲ့လုပ်တဲ့အတိုင်းအတာပေါ့ ါ့လေအဲ့ဒါတွေကျွန်တော်ချင်းချင်းပြီးတော့ပဲဒီမိလာမှာခုနဆုံးဖြတ်ခဲ့ကြတာ
လူမှုအဖွဲ့အစည်းတွေအနေနဲ့အပြစ်ခရစေရေးဆွေးနွေးစဉ်ကာလနဲ့လက်မှတ်ရေးသူပြည့်အလွန်ကာလတွေမှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပါဝင်နိုင်ဖို့နဲ့ငြိမ်းချမ်းရေးလွန်ဆိုးရနဲ့တိုင်းဒါလက်နက်ကန်ဖွဲ့တွေကြားပြုလုပ်မဲ့အသေးစားစီးပွားရေးစီမံကိန်းလုပ်ငန်းတွေမှာလူထုတွေထိခိုက်နစ်နာမှုမရှိအောင်အရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့ပါဝင်မှုအခန်းကိုမြှင့်တင်မှုရည်ရွယ်ထားတယ်လို့လည်းမင်းအောင်သူကပြောပါတယ်။ငြိမ်းချမ်းရေးညီလာခံကိုအရင်ကပြည်နယ်အဆင့်လောက်သာလှုပ်ကန်နိုင်ခဲ့ပေမဲ့အခုမွန်ပြည်နယ်၊ကယားပြည်နယ်၊ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးကိုယ်စားလှယ်တွေနဲ့ကြေကြေပြန့်ပြန့်လှုပ်ဆောင်လာနိုင်တဲ့အတွက်ငင်းချိုင်းရေးလုပ်ငန်းစဉ်မှာအရက်ဖက်လူမှုဖွဲ့စည်းတွေရဲ့ပါဝင်မှုခန်းကဏ္ဍဟာဘုံမူအကောင်းလာမယ်လို့မျှော်လင့်ကြောင်းမင်းအောင်သူကပြောပါတယ်။အရှိတောင်ဒေသအရက်ဖက်လူမှုဖွဲ့စည်းများငင်းချိုင်းရေးညီလာခံကိုစက်တင်ဘာလ23ရက်နေ့မှာကြာရောက်ခဲ့တဲ့အပြည်ပြည်ဆိုင်ရာငင်းချိုင်းရေးနေ့ကနေစပြီး23ရက်နေ့ထိမွန်ပြည်နယ်မော်လမြိုင်မြို့မှာကျင်းပတာပါ။ဒီညီလာခံမှာတိုင်းဒါလက်နက်ကိုင်ဖွဲ့တွေဖြစ်တဲ့ KNU ခေါ်ကရင်မျိုးရာစီယုံ KMPP ကရင်နေမျိုးရာတိုးတက်ရေးပါတီ BNLO ပို့မျိုးရာလူမျိုးရေးဖွဲ့ချုပ်မွန်ပြည်တပ်ပါတီကိုယ်စားလှယ်တို့လည်းတက်ရောက်ခဲ့ပါတယ်အပြစ်ခံရစဲရေးနဲ့ငင်းချိုင်းရေးလုပ်ငန်းစဉ်မှာအရက်ဖက်လူမှုဖွဲ့စည်းတွေပါဝင်လာတာကောင်းတဲ့အလားအလာတစ်ခုလို့ KMPP ကရင်နေမျိုးရာတိုးတက်ရေးပါတီသူရင်မှုဦးအောင်စန်းမြင့်ကပြောပါတယ်
ငင်းချမ်းဖြစ်စဉ်မှာလူထုကပါဝင်လာဖို့ဆိုတဲ့အခြေခံမျိုးကျွန်တော်တို့ကလည်းလက်ခံပါတယ်။တကယ်တမ်းငင်းချမ်းရေးဆိုတာကပြည်သူလူထုနဲ့ဆိုင်တယ်လို့နော်။ငင်းချမ်းရေးဖြစ်စဉ်ကြရင်တော့အများကြီးကလူထုကပါဝင်လာဖို့လိုတယ်။လူထုအတွက်ကျွန်တော်တို့ကနိုင်ငံရေးအာမခံချက်တွေရှိရမယ်၊စီးပွားရေးတောင်လူမှုရေးအာမခံချက်တွေရှိရမယ်။အဲ့လိုရှိဖို့အတွက်ကကျွန်တော်တို့လူထုရဲ့အခွင့်အရေးပိုင်ဆိုင်တဲ့ဒါတိုင်းပြည်ရဲ့အခြေခံဖွံ့ဖြိုးအုပ်ချုပ်ပုံမှာလည်းလူထုရဲ့စဉ်းစားချက်တွေကိုအများကြီးကနော်သူတို့ရဲ့အတွေ့အကြုံတွေကျွန်တော်အများကြီးထည့်သွင်းစဉ်းစားမှာဖြစ်တယ်။
လူမှုဖွဲ့စည်းတွေပါဝင်လာတာဟာကောင်းတဲ့လားလားရှိပေမဲ့ငင်းချမ်းရေးကိုမလိုလားတဲ့ဖွဲ့စည်းတွေရဲ့ဩစာလွှမ်းမိုးမှုအောက်ကိုရောက်ခဲ့ရင်အကျိုးမဲ့နိုင်တယ်လို့မွန်သေးတာလုံးဆိုင်ရာဒီမိုကရေစီပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာပညာအောင်မိုးကအခုလိုပြောပါတယ
် Civil Society ပါလေဖွဲ့စည်းတွေသူတို့ရဲ့အခန်းကဏ္ဍနဲ့သူတို့ရဲ့ပါဝင်မှုအရေးအတွက်ကတော့အားလုံးနဲ့ညှိနှိုင်းပြီးတော့ဆုံးဖြတ်ပေးရမယ်ကဲသူတို့အမှန်အကန်ပါဝင်ဆွေးနွေးမှလည်းဆိုရင်တော့ကောင်းတဲ့လားလားရှိတယ်။ဒါပေမဲ့ဒီငိမ့်ချမ်းရေးကိုချကျင်တဲ့အင်အားစုရဲ့ဩဇာစွမ်းမှုရှိလာရင်တော့ဩဇာစွမ်းမှုအောက်မှာရောက်ရင်တော့ဒါအကျိုးမရှိဘူးပေါ့
။ငိမ့်ချမ်းရေးညီလာခံကနေစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ပေါ်ထွန်းရေးနဲ့ဗီဒူတွေရဲ့အာမခံချက်ရှိစေဖို့စစ်မှန်တဲ့ငင်းချမ်းရေးကိုတည်ဆောက်သွားဖို့လာမယ့်နိုင်ငံရေးတွေ့ဆုံဆွေးနွေးပွဲတွေမှာလူမှုဖွဲ့စည်းတွေကနေပါဝင်နိုင်ဖို့မြေယာစီမံခန့်ခွဲမှုပြဿနာတွေဖြေရှင်းပေးဖို့မွေးစေဝါတိုက်ဖြည့်ရေးခန်းကဏ္ဍကိုလှုပ်ဆောင်ပေးဖို့စတဲ့အချက်တွေကိုတောင်းဆိုချက်ထုတ်ပြန်ခဲ့ပါတယ်။ဒီညီလာခံမှာတိုင်းဒေသလက်နက်ကိုင်ဖွဲ့၄ဖွဲ့ပြင်ပြည်တွင်းကနိုင်ငံရေးပါတီတွေ၊ပြည်နယ်စိုးရဖွဲ့ဝင်တွေ၊မွန်ပြည်နယ်၊ကယားပြည်နယ်၊ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးကလူမှုဖွဲ့စည်းကိုယ်စားလှယ်ပေါင်း450ကျော်စက်ရောက်ခဲ့ပါတယ်။လက်ရှိမြန်မာနိုင်ငံမှာငင်းချမ်းရေးလုပ်ငန်းစဉ်ဖော်ဆောင်နိုင်ရေးအတွက်အစိုးရပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကြား NCA လက်မှတ်ရေးထိုးနိုင်ရေးအတွက်အချင်းချင်းတွေ့ဆုံဆွေးနွေးခဲ့ကြပြီမဲ့လက်မှတ်ထိုးမှတ်နေ့ရက်ကိုတော့မတတ်မှတ်နိုင်သေးသလိုကချင်းပြည်နယ်ရှမ်းပြည်နယ်ဘက်မှာမြန်မာအစိုးရတပ်နဲ့ KIU ကချင်းလွတ်လပ်ရေးဖွဲ့တောင်ပလောင်တပ်ဖွဲ့ TNLL တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တပ်ဖွဲ့တွေကြားမှာစစ်ရေးပဋိပက္ခတွေဖြစ်ပွားနေစေလဲဖြစ်ပါတယ်ခင်ဗျာ
နိုင်ကုန်အိမ်စုံစမ်းတင်ပြခဲ့တာပါရှင်အခုထိုင်းနိုင်ငံကလူတပ်မှုဘက်ကိုကြည့်ကြရအောင်ပါထိုင်းနိုင်ငံကွတ်တောင်ကျွန်းလို့ခေါ်တဲ့လိပ်ကျွန်းမှာပြီးခဲ့တဲ့နှစ်ကအသက်ခံခဲ့ရတဲ့ဗြိတိန်နိုင်ငံသားနှစ်ဦးနဲ့ပတ်သက်လို့တရားခံသက်သေပြအဖြစ်အလုတ္တမအရေးနဲ့လူခွေရေးလှုပ်ရှားသူဗြိတိန်နိုင်ငံသားတဦးကိုမနေ့တုန်းကထိုင်းတရားရုံးမှာစစ်ဆေးခဲ့ပါတယ်။အင်္ဂလန်နိုင်ငံဘက်ကတူရလာတဲ့အထောက်အထားတွေဟာဒီမှုနဲ့ပတ်သက်လို့ထိုင်းရဲဘက်ကထွက်ဆိုချက်တွေသက်သေအထောက်အထားတွေနဲ့ကွာဟနေတယ်လို့တရားခံရှေ့နေဖြစ်သူကပြောပါတယ်။အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOE သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
စတေမာလာ၂ရက်နေ့ကစပြီးလိတ်ကျောလူတက်မှုနဲ့ပတ်သက်လို့တရားခံဘက်ကတင်ပြလာတဲ့သက်တွေကိုစတင်စစ်ဆေးရမှာဗုဒ္ဓဘုရားနဲ့မှာတော့၅ဦးမြောက်သက်တွေကိုစစ်ဆေးခဲ့ပါတယ်။ထိုင်းနိုင်ငံကအလုတ္တမရေးနဲ့လူအခွင့်ရေးလှုပ်ရှားသူတဦးဖြစ်တဲ့အင်္ဂလန်နိုင်ငံသားမစ္စတာအန်ဒီဟောဟာသူ့အနေနဲ့အင်္ဂလန်နိုင်ငံဘက်ကရရှိထားတဲ့သက်တွေအထောက်အထားတွေကိုတရားရုံးမှာတင်ပြနိုင်ခဲ့ပါတယ်။ဒီတင်ပြချက်တွေဟာပထမတရားခွင်မှာရဲတွေတင်ပြထားချက်တွေနဲ့ကွဲလွဲမှုတွေရှိနေတယ်ဆိုပြီးတရားခဏရဲ့အကျိုးဆောင်ရှိနေဦးအောင်မျိုးတန်းကဆိုပါတယ်
ကလေးကမှတွေ့ရဆိုတဲ့ဖုံးဟာဒီရေကပြောချင်တာကဂျေးပစ်ကေဖုံးမှာဒါပြီးလို့ဆိုတော့သူတို့စုံစမ်းတဲ့အခါမှာအင်္ဂလန်ကနေအကြောင်းပြန်လာပါတယ်ဒီဖုံးကတည်းကဒီလိုဂျေးပစ်ဖုံးဖြစ်ကြောင်းဆိုပြီးတော့အကြောင်းပြန်လာပါတယ်အဲ့တော့ ਨੇ ပတ်သက်လို့အန်ဒီဟိုးတို့ကအင်္ဂလန်မှာပြန်လဲစုံစမ်းတဲ့အခါမှာဒီတယ်လီဖုန်းဌာနအကြီးကြီးကပြောပါတယ်ဒီလိုတည်တံထိုက်တဲ့အမှုတွေကိုကျူးလွန်နေတဲ့နေရာမျိုးမှာဒီအခြေကိုပေးလိပေးရမရှိပါဘူးတဲ့ဒါကြောင့်မို့ဒီလိုပေးရတယ်ဆိုတာလဲမှားရမှာလဲဆိုပြီးတော့ကန့်ကွက်တဲ့စာကိုထိုင်းတိုင်ရင်းကိုတော့လကောင်းပြီးတော့တရားခံကိုတော့လကောင်းတရားခံရှိနေတယ်လကောင်းပြီးတဲ့စာရွက်အဲ့စာရွက်ကိုရုံးတော့ကိုကျင်းကြပါတယ် CCTV မှာဝင်းစော်သုံးလေးပြည်နေတဲ့ကိုဒီပုံကိုလည်းအင်္ဂလန်နိုင်ငံမှာရှိတဲ့ technician ကျောင်းရင်နဲ့ပညာရှင်နဲ့တွားပြီးတော့စစ်ဆေးတဲ့အခါမှာဟိုကပညာရှင်ရဲ့ဆုံးဖြတ်ချက်အရာဒီဟာကစော်သုံးလေးပြည်နေတဲ့ပုံမဟုတ်ဘူးဆိုတဲ့အဖြစ်ရတယ်ဆိုတဲ့ CD ကျင်းကြလိုက်ပါတယ်ဒီအမှုအတော်တွေမှာရဲတွေကနေသမားလူသမားတွေကိုစစ်ဆေးတဲ့အခါမှာရိုက်နေစစ်ဆေးတယ်ရိုက်နေစစ်ဆေးတဲ့အခါမှာအဲ့ဒီရိုက်နေရေလေးကူလောင်းနေကောင်းပလတ်စ်ဆွတ်ဆွတ်ဆိုတဲ့ဟာကို CD ကျင်းကြပါတယ်အဲ့ဒီလိုခံရတဲ့ကလေးရဲ့ပြောဆိုချက်နောက်ပြီးတော့အဲ့ကလေးရဲ့နာမည်မင်းမောင်တကယ်ဝင်ဖြစ်တဲ့မင်းမောင်ဒါမျိုးတွေပြပြီးတော့အဲ့စီယူလည်းတရားရုံးတော်ကိုတတိကပြတင်ပြပါတယ်တည်တဲ့လူဟန်နာရဲ့ဟန်နာကိုခွဲစိတ်ရတဲ့အင်္ဂလန်ကဒေါက်တာကယ်ရီကသူကဒီအမှုကိုစစ်ဆေးတဲ့အခါမှာဟန်နာရဲ့ကစားနဲ့စူရမှဒါန်တန်ကဲမတွေ့ဘူးလို့သူစစ်ဆေးလာပါတယ်ဒါပေမဲ့ထိုင်းရဲတပ်ဖွဲ့စစ်စစ်ကြည့်ရဆိုရင်ဟန်နာရဲ့ဒဇာနဲ့စူချားမှာဒဏ်ရာရှိတယ်ဆိုပြီးတော့စေးစာရုံတော်ကိုတင်ထားတာရှိပါတယ
်ဒီလိုကွဲလွဲမှုတွေကြုံနေရတဲ့အတွက်တရားခဏ်အဖြစ်ဆွဆွဲခံရတဲ့မြန်မာလူငယ်နှစ်ဦးရဲ့အမှုအတော်လာအခြေအနေဟာကောင်းမွန်တဲ့အခြေအနေရှိတဲ့အကြောင်းကိုလည်းရှေ့နေဦးအောင်မျိုးတန်းကဆက်ပြောပြပါတယ
်ဟောကွဲလွဲကွဲလွဲတာဦးကဒီပြည့်နဲ့အင်္ဂရိုဒီတရားခဏ်ဆိုင်ကဒီနေ့ထိတက်တည်9ရောက်ပြီးတော့ပါပြီကလေးတွေမကြည့်ရသေးပါဘူးတက်တည်9ရောက်ဆက်ချက်တွေအရဆိုရင်တော့ဒီကလေးတွေဟာအဖြစ်ရှိတယ်မရှိတယ်ပြောဖို့ကိုမလိုဘဲနဲ့တက်တီရီရဲ့ထွက်ချက်အရာပုံရင်းအပြစ်ကင်းစင်ကြောင့်ပေါ်နေနေပါတ
ယ်မြန်မာရှေ့ပြောင်းလို့သမား4000ခန့်အလုလုကင်နေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့မှာပြည်ထောင်နိုင်ငံသားတဦးတက်ဖြတ်ခံခဲ့ရတာပါရက်ပိုင်းအတွင်းမှာပဲလက်ရှိတရားခဏ်နေအဖြစ်ဆွတ်ဆွဲခံထားရတဲ့ကိုဝင်းစော်ထွန်းနဲ့ကိုဇော်လင်းတို့ကိုတခြားရှေ့ပြောင်းအလုသမားတွေနဲ့အတူတန်တရားရှိသူတွေအဖြစ်ရဲတွေက DNA စစ်ဆေးရယူခဲ့ပါတယ်အဲ့ဒီအချိန်တုန်းကDNA တူညီမှုမရှိဘူးဆိုကပြန်လွတ်ပေးခဲ့ပြီးနှစ်ပတ်ခန့်အကြာ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာပဲမြမလူငယ်နှစ်ဦးကိုပြန်လည်ဖမ်းဆီးပြီးလူတက်မှုနဲ့တရားစွဲဆိုထားတာဖြစ်ပါတယ်မြမလူငယ်နှစ်ဦးကတော့အဲ့ဒီအချိန်တုန်းကနိုင်ငံတကာမီဒီယာတွေရှေ့မှာသူတို့တတ်ပါတယ်ဆိုပြီးဝန်ခံခဲ့ပြီးနောက်ပိုင်းမှာတော့ချိန်ချောက်မှုတွေညှဉ်းပန်းမှုတွေကြောင့်ဝန်ခံရပါတယ်ဆိုပြီးတရားရုံးမှာထွက်ဆိုသွားပါတယ်ရှင်
မအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင်။ကျမတို့အခုအတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းမှာပဲ Asia 7ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရရှင်။အခုကြာသပတေးနေ့ညနေပဲအစီအစဉ်အဆုံးမတတ်ခင်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတလှည့်ကြီးညာပေးပါဦးမယ်ရှင်။
အမေရိကန်နိုင်ငံကိုရောက်နေတဲ့ပုံရဟန်းမင်းကြီး Francis ဟာဒီကနေ့ကြက်သပတေးနေ့မှာအမေရိကန်လွှတ်တော်မှမင်ကွန်းပြောကြားမှာဖြစ်ပါတယ်။ပုံရဟန်းမင်းကြီးဟာမနေ့ကသူ့ရဲ့ပထမဆုံးဗိုလ်ချုပ်ဆုတောင်းပွဲကို Washington DC မြို့တော်မှာရှိတဲ့မြို့သားဖျားရှိခိုးကျောင်းမှာကျင်းပခဲ့ပါတယ်။ပုံရဟန်းမင်းကြီးဟာအမေရိကန်ပြည်ထောင်စုအနောက်ချမ်း California မှာခရစ်ယာန်ဘာသာစတင်ပြန့်ပွားအောင်လုပ်ခဲ့တဲ့ Spain မြို့သားသနာပြု Junipero Serra ကိုသူရောစင်ဖြစ်တင်ရောက်တဲ့ပွဲကိုလည်းကြီးကြပ်သွားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာပြဿနာတွေရောပါစေအခုကိုကူညီပြီးအများအေးအေးဆောင်ရွက်ပေးဖို့လဲမနေ့ကဗုဒ္ဓဖူးနေမှာပန်ကြားခဲ့တာပါအစ္စလမ်ဘာသာဝင်တွေနှစ်ဆင်ဖျားဖူးသွားတဲ့ Saudi Arabia နိုင်ငံမက္ကာမြို့နာကမီနန်းမြို့မှာ Hajj ဖျားဖူးလာကြတဲ့လူကြီးတဲ့အချင်းချင်းနှင်းမိတာကြောင့်လူပေါင်း450တဲ့မနေ့တေဆုံးပြီးရာနဲ့ချီတန်ရာရခဲ့ပါတယ်မွတ်စလင်တွေရဲ့အပွဲတော်မှာစခင် Hajj ဖျားဖူးတွေကရွရတလင်းရလက်ခံထားတဲ့မိစ္ဆာအဖြစ်တတ်မှတ်တဲ့တိုင်းတွေကိုဂဲနဲ့ပြစ်ပောက်တဲ့ပွဲတော်ကျင်းပနေတော့အခုလိုဖြစ်ပွားတာဖြစ်ပါတယ်။တရုတ်သမ္မတရှီဂျင်ပင်ဟာအမေရိကန်နဲ့တရုတ်နဲ့နိုင်ငံခြားပူးပေါင်းဆောင်ရွက်မှုရဲ့အရေးပါပုံတွေကိုနှစ်ရက်ကြာကနဦးဆွေးနွေးခဲ့ပြီးတဲ့နောက်မှာအမေရိကန်သမ္မတဘဲရစ်အိုဘားမားနဲ့တွေ့ပြီးဆိုင်ဘာအင်တာနက်တိုက်ခိုက်မှုလူခွင့်ရေးစီးပွားရေးတောင်တရုတ်ပင်လယ်ရင်းကနယ်မြေပိုင်ဆိုင်မှုအငင်းပွားပြဿနာပါဝင်ခိုက်ခဲတဲ့ကိစ္စရပ်တွေကိုဆွေးနွေးဖို့ဒီကနေ့ကြက်သပတေးနေ့မှာ Washington DC ကိုလာရောက်မှာဖြစ်ပါတယ်။ထိုင်းနိုင်ငံမှာလူကုန်ကူးခံတဲ့ရွန်ဂျာမွတ်စလင်တွေကိုအမေရိကန်ပါဝင်နိုင်ငံအတော်များများကိုပို့ဆောင်သွားမှာဖြစ်တယ်လို့ထိုင်းနိုင်ငံကပြောကြားလိုက်ပါတယ်။အခု
နိုင်ငံတကာသတင်းအကျဉ်းချုပ်ကိုတခင်မျိုးသက်ကြေညာပေးသွားတာဖြစ်ပါတယ်ရှင်။ဒီညနေအစည်းအဝေးထုတ်လွှင့်ရေးမှူးကရှာဖောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစည်းအဝေးတွေကို VOE မြန်မာပိုင်းအင်တာနက်ဆက်မျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစည်းအဝေးအဆုံးသတ်ပါတော့မယ်ရှင်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ကျွန်မခွာညိုပါ
This program has come to you from the Voice of America, Washington.